ခဲ့ဒေါက်တာတင့်စီလက်ခင်ဗျာမြန်မာနိုင်ငံမှာရောကဘာမှာပါဖြစ်နှုံးတည်နှုံးများလာနေတဲ့ကူးစက်မဟုတ်တဲ့နာတာရှည်ယောဂါတွေကအဓိက၄ခုဖြစ်တဲ့နှလုံးသွေးကြောယောဂါကင်ဆာဆီးချိုနဲ့နာတာရှည်အသက်ရှူလမ်းကြောင်းယောဂါတွေကနေကာကွယ်ရေးအတွက်အသေးစိတ်အချက်လက်တွေကိုဒီနေ့ဆက်ဆွေးနွေးကြအောင်ဆရာကြီးအစားအသောက်နဲ့ပတ်သက်ပြီးတော့ဆောင်းရန်ရှောင်းရန်တွေကိုစပြောပြပေးပါလား
အစီများခြင်းအချို့များခြင်းအငံများခြင်းဣတိရွဲ့နဲ့တတိဝလံများစသုံးမှုနဲ့ပါခြင်းဓာတ်တွေကိုပြည့်ပြည့်ပြောင်းလဲလို့ရပါတယ်အစီတွေဆိုလို့ရှိရင်ပြေဝစီလို့ခေါ်တဲ့သိစံကြီးကအဓိကရတယ်အခန်းရဲ့အပူချိန်မှာထားလိုက်ခဲသွားနိုင်တဲ့အစီတွေပေါ့နောက်စားအုံးစီတွေပေါ့နောက်တစ်ခုကစီတွေကိုခဏခဏထပ်ထပ်ပြီးပြန်ကြော်တယ်ပေါ့ဘူးတိကြော်ကြော်တယ်ငပေါင်းကြော်ကြော်တယ်သူကနှလုံးသွေးကြောကျင်းတဲ့ယောဂဖြစ်ဖို့များတယ်အဲ့ဒါတွေကိုတတ်နိုင်များ short ပြီးစားဖို့ဖြစ်နိုင်တော့ရှောင်ဖို့နောက်အချိုပေါ့ refine sugar လို့ဆိုတယ်စားလိုက်ပြီးချက်ချင်းဥရရနေပြီးဆုပ်လွယ်တဲ့အချိုဓာတ်တွေကစီဓာတ်တွေပေါ့အချိုရည်တွေတောက်သုံးခြင်းတို့အခုခေတ်ဆိုလို့ရှိရင် Pepsi တို့ Coca Cola တို့ဒီယောဂါကြီးဘာကြောင့်ဖြစ်လာလဲဆိုပက်ပစီကိုကာကိုလာစီဗီလိုက်ဇေးရှင်းကြောင့်ဖြစ်လာတယ်တော့ကျွန်တော်ဒီလိုတင်စားပြီးပြောကြတာရေဆိုင်ရေပဲတောက်ပါရေဆိုင်ရေမတောက်ဖ ೇನೆ လူတွေကခလေးတွေအထူးမြင်ဆိုအချိုရည်နဲ့တောက်ပြီးတော့ရေငတ်ဖြစ်နေတဲ့အတွက်အချိုရည်ဘလူးအဖ ೇನೆ ခန္ဓာကိုယ်ရောတွင်းကိုကစီတက်တွေဝင်သွားတာများတယ်နောက်တစ်ခုကတော့အငန်စားသုံးမှုကလည်းတစ်ကမ္ဘာလုံးတိုင်းနိုင်ငံမှာအထူးမြင်ဗမာနိုင်ငံမှာအန်တရိုလီများနေပါတယ်ယူရအဖြစ်ကျွန်တော်ရှော့ဖို့လိုပါမယ်နောက်ကျွန်တော်လုပ်ထားတဲ့သုတေနာယခင်းသီးဟိရနဲ့တတိဝလံတွေကိုတနည်းကိုငါးကပြင်ပေါ့စားမယ်လို့ပြောတဲ့အခါမှာလူတုရဲ့95ရာခိုင်နှုန်းကသတ်မှတ်ထားတဲ့ပမာဏတည်းရော့ပြီးစားသုံးနေတယ်ပေါ့။အခင်းသီးဟိရနဲ့တတိဝလံတွေကိုပိုးပြီးတော့သတ်မှတ်ထားတဲ့သုံးတပ်ပြင်အောင်စားဖို့လိုမယ်။
ဟုတ်ကဲ့ဆရာ။ဒီအစားအသောက်နဲ့ပတ်သက်လို့ဆရာထပ်ပြောလို့ရှိအောင်လား
။ကျွန်တော်စားနေတဲ့ကယ်လိုရီဓာတ်တွေစားတဲ့ပမာဏတွေကများနေကြတယ်ပေါ့။ပမာလူမျိုးကထမင်းစားတာရမ်းများတယ်တကယ်တည်းဆိုရင်တော့ခမင်းကိုတနေ့လုံးဆိုလို့ဆိုတော့မနေ့ကိုတစ်ခါပြင်တပကံပေါ့။နောက်နေ့လည်းတပကံညတပကံဆိုအဲ့ဒါမွေးငါစားတဲ့ဒီဘရာဆိုနဲ့ဆိုကျွန်တော်6ဆွန်းကိုဆူလို့ပါတယ်။အမှဓမ္မတပွဲဆိုကျွန်တော်တွက်ကြည့်တော့သူ3ဆောင်လောက်စားဖို့နေတော့လောက်ဒါပေမဲ့ကျွန်တော်တပွဲတော်မလောက်လို့လိုက်ပွဲလိုက်တာမျိုးပေါ့။ခေါက်ဆက်ချက်တပွဲဆိုတကယ်တော့လူ3ဆောင်လောက်စားလို့ရတယ
်။ဟုတ်ကဲ့ဆရာ။အစားအသောက်နဲ့ပဲဆက်နေတဲ့အတွက်ဒီအသောက်အပိုင်းပေါ့ဆရာနော်။ရက်တောက်သုံးမှုလို့နောက်ဆေးရွက်ကြီးဆေးလိတောက်သုံးမှုပေါ့
ဗုဒ္ဓဘာသာအများစုကြီးတဲ့ပုံမှန်နိုင်ငံလူမျိုးအနေနဲ့ရက်တိစာတောက်သုံးခြင်း၅ပါးတီလာရတယ်လုံးဝမတောက်တင်ဘူးပေါ့သူ့ဘာသာညာလေတကွာလုံးမှာရက်တောက်သုံးခြင်းကလုံးဝရက်ဆိုင်လိုက်လို့ကတော့ဖြစ်နိုင်မှမတင်ဘူးအဲ့တော့ရက်တိစာကိုအန်တီယဖြစ်လောက်အောင်မတောက်ဖို့ဆိုပြီးတော့နှစ်ပိုင်းရှိတယ်တောက်တဲ့ပမာဏအများကြီးပေါ့ဝစ်ကီတို့ဟာမျိုးစင်အမျိုးသားတူအနေနဲ့တနည်းကို2 drinks 3 drinks တဲ့ပုံမတောက်တင်ဘူးဝစ်ကီဖန်ကတည်းကတကယ်အလွယ်တကူပြောရရင်လက်သုံးလောက်က3 drink ပေါ့simplify city လောက်ရှိတယ်ပေါ့အဲ့ဒါလည်းပို့ပြီးတော့မတောင့်တင်ဘူးပေါ့တနည်းကိုအဲ့ဒါမှလည်းတပတ်ဆိုရင်တော့လေ21 unit တက်ပို့မတောင့်တင်ဘူးပေါ့နောက်မြို့သမီးဆိုရင်အဲ့ဒါလည်း short ပြီးတော့2 drink ပေါ့တပတ်ဆို14 drink နဲ့ပို့ပြီးမတောင့်တင်ဘူးပေါ့မဘီယာဆိုလို့စင်တဲ့တနည်းကိုအမျိုးသားဆိုလို့စင်ဘီယာဖန်ကွက်ကြီးနဲ့တလုံးခွဲတက်ပို့မတောင့်တင်ဘူးပေါ့ဆိုပါတော့ညာလေတောက်သုံးတဲ့ပုံစံပေါ့နေ့တိုင်းရက်ဆိုင်တောက်သုံးခြင်းနဲ့ဆိုင်ရင် echo of free day ပေါ့မှ9ရက်တောက်တဲ့2ရက်နားတယ်အဲ့ဒါမျိုးပို့ပြီးတော့ကျမရေတီကိမ်းမှုနည်းနည်းစီတယ်ပေါ့
ဟုတ်ကဲ့
နောက်တောက်တယ်နဲ့ပတ်သက်စစ်လေးတောက်ခြင်းပေါ့
ဟုတ်ကဲ့စစ
်လေးတောက်ခြင်းဆိုတော့စစ်တောက်နေမကဘူးဆရာတူဘဲကိုဆွေရကြီးသုံးဆွဲခြင်းကိုကျွန်တော်ဆိုလိုပါတယ်စစ်လေးကြီးကခံရရောက်သွားရင်နီကိုတင်းဖြစ်သွားတယ်နီကိုတင်းကထုဖြင့်ဆိုရင်တော့ကင်ဆာမျိုးစုံဖြစ်စေတယ်ပေါ့တောက်သုံးခြင်းကမျိုးရှိပါတယ်စစ်လေးကိုကိုယ်တိုင်တောက်တယ်ပေါ့အခုခေတ်မှာစစ်လေးတွေမှန်များ trailer လို့ခေါ်တဲ့ပင်စီခံတဲ့အစားတဲ့အတွက်တောက်တဲ့လူကယောဂါသာရမယ်သူကတဆရလို့ဆိုရင်ဘေးနားမှာရောက်လွင့်နေတဲ့အငွေ့ကိုဒီတိုင်းရှူတဲ့လူတွေကဘာစီတာမှဘာအစီကမ်းမှပါပဲသူတည်းရောက်တာဆိုသူတို့ကယောဂါရောက်ကိုအဆ50ပုံများတယ်လို့ရှိလို့ဆိုပါတယ်အဲဒါကြောင့်မို့ဆီလေးကိုတော့ short တောက်တာမဟုတ်လုံးဝတောက်သွင်းခြင်းတော့လုံးဝအမပေးပါဘူးတော့နောက်တစ်ခါဆီလေးတောက်သွင်းခြင်းတွေကိုရောက်ဖို့ကျွန်တော်တိုင်းပြည်မှာလုပ်ပြန်တော့ဆီလေးကိုကွန်ဆာပြီးတော့ဖြတ်ကြတယ်ပေါ့အဲ့တော့ကွန်ဆာတဲ့နှုံတာတွေများနေတယ်ပေါ့ကမ္ဘာကျမကြီးပွဲအရှိတောင်ရှား17တတိယမှာအိန္ဒိယကဓာတ်ရီထုတ်ပို့တာပေါ့ import လုပ်တာပေါ့သူတို့တက်တော်မှာပမာဏငန်းပို့ပြီးကွန်ဆောက်မှုကပို့ပြီးများနေတယ်ဆုတ်ကင်ဆာပါဝင်ပစောင်းနောက်ပစတ်မှာဖြစ်တဲ့ကင်ဆာဂျန်နက်ကင်ဆာပေါင်းများစွာဖြစ်နိုင်တယ်နှလုံးသွေးကြောကျင်းတဲ့ယောဂါတွေဖြစ်နိုင်တယ်တက်ရှူလမ်းကြောင်းဆိုင်တဲ့နာတာရှည်ယောဂါတွေဖြစ်နိုင်တယ်အဲကြောင့်ဆီလီတောက်ချင်းဆီလီကြီးသုံးဆွဲခြင်းတော့လုံးဝရှောင်ကျဉ်သင့်ပါတယ
်ဟုတ်ကဲ့ဆရာကိုလက်လှူရှာမှုနဲ့ပတ်သက်လို့ရော
နှစ်ပိုင်းဖွဲ့လို့ရတယ်တခုကတော့လုပ်ငန်းခွင်အလုပ်တွင်သွားတဲ့အတွက်ကိုလက်လှူရှာခြင်းနဲ့နောက်ကလုပ်ငန်းခွင်ပြပမှာကိုလက်လှူရှာကိုတမင်တကာပြုလုပ်ခြင်းပေါ့လုပ်ငန်းတွေမှာလှူရှာမှုအတွက်ကတော့အခုရက်ထိတော့ဒီလိုတိမဆိုသေးဘူးပေါ့ 10% လောက်ကလှူရှာမှုနည်းတယ်လို့ပဲကျွန်တော်တွေ့တယ်အဲ့ဒါဘာကြောင့်လဲဆိုတော့လုပ်ငန်းခွင်သွားတဲ့ခါကျတော့ဒီမှာယထာဘုဒ္ဓကိုကျွန်တော်ပြေးသွားတယ်ပေါ့ယထာဘုဒ္ဓလမ်းလျှောက်သွားတယ်ပေါ့ကားရက်တဲ့ကားကနေအလုပ်နေရာကိုကလမ်းလျှောက်သွားတယ်အဲ့လှူရှာမှုတွေကထက်တွေ့ထားတဲ့အတွက်သို့ပါသောညာလဲနားနေချိန်မှာကိုလက်လှူချိန်ကပုံမှန်ပြုလုပ်ချိန်ကတော့ကျွန်တော်ရှိမှလဲ ရှားသေးတယ်ပေါ့ကျွန်တော်လူချင်းတဲ့ပမာဏမရောက်သေးဘူးပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့လူချင်းတဲ့ပမာဏတွေလှူရှားမှုရှိရအောင
်ဒီကိမှာကဘာမှာစောင့်ဖို့ပေါ့တခုရှိတယ်ကျမကျင်းနေဆိုလို့ရှိရင်တနေ့ကိုခြေလမ်း1000ပြည့်အောင်ကျွန်တော်တို့လှူရှားရမယ်အဲ့တော့သူတို့ပြောတယ်လုပ်ငန်းခွင်မှာသွားတယ်ရခိုင်ပူရာသွားတယ်ကားပေါ်ကနေပြီးတော့ပူရာနေပြီးတော့လုပ်ကိုသွားတယ်အဲလီကားပေါ်တက်တယ်စတက်ပြီးအားလုံးပေါင်းလိုက်ပြီးအလှူရှားဆုံးလူဆိုတာတော့မှကျွန်တော်တို့တွေ့တာ6000 9000တက်ခြေလမ်းပေါင်းမရှိဘူးတနေ့ကိုအဲ့တော့ဆိုတာ1000ပြည့်ဖို့ဆိုရင်အနည်းဆုံး3000 4000 ဒီတဲ့ပို့ပြီးကျွန်တော် exercise ကိုလုပ်ကိုလုပ်ရမယ်ပေါ့အဲ့တော့ exercise လုပ်ဖို့ဆိုရင်တနေ့ကိုမိနစ်30တပတ်ကို5ရက်ဆိုတော့တပတ်ကိုစုစုပေါင်းမိနစ်150လူတိုင်းစီအနည်းဆုံးကိုယ်လက်လှူရှားမှုတီးတက်တမင်တကာကိုလှူရှားတင်ပါတယ်လူငယ်ရွယ်နဲ့ကလေးငယ်တွေဆိုလို့ရှိရင်တော့အနည်းဆုံးတစ်နာရီလှူရှားဖို့တင်ပါတယ်ပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ